စကိုင်းတိုင်းဒေသကြီးကဏီနယ်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရပြီးတော့ဖမ်းဆီးခံလိုက်ရတဲ့ PDF တပ်ဖွဲ့ဝင်တွေကိုအလောင်းမဲ့ပြန်ရခဲ့တယ်လို့ဒေသခံ PDF တွေဘက်ကပြောပါတယ်။ဒါအပြင်ရွှေကူအနီးမှာလည်းစစ်ကောင်စီတပ်တွေရဲ့ရေရင်တွေကို KIA ကချင်လူမျိုးရေးတပ်ဖွဲ့ဘက်ကကြားဖြတ်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်။
မနေ့ဇူလိုင်လ26ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တို့ကဏီနယ်တဲကဇီးပင်ငွေနဲ့ညောင်မင်သာကျွော်နီးမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်တာမှုဒေသခံ PDF တွေဘက်ကနောက်ဆုတ်ပေးခဲ့ပြီးတဲ့နောက် PDF တွေဘက်ကဒဏ်ရာဖမ်းဆီးခံမှုတွေရှိခဲ့တာပါ။တိုက်ပွဲကြောင့်ဒဏ်ရာဖမ်းဆီးခံရသူတွေကိုဒီကနေ့ဇူလိုင်29ရက်နေ့မှာတွဲရောက်ရှာဖွေရမှာတော့စစ်ကောင်စီတပ်တွေဘက်ကတပ်ပြီးတော့ကျင်းတူပြီးမြှုပ်နှံထားတဲ့အလောင်း9လောင်းနဲ့အတူမမြှုပ်နှံထားတဲ့အလောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ခဲ့တယ်လို့ PDF တွေဘက်ကပြောပါတယ်။ဒီချီနီနဲ့ပတ်သက်လို့ဒေသခံ PDF အဖွဲ့ဝင်တူကခုလိုပြောပြပါတယ်
။တပ်ပြီး RPG နဲ့တွေ့တယ်ကျွန်တော်လူမျိုးကကြတော့ဒီ RPG ဆိုရလဲဟိုသိတယ်မမြင်ဘူးရဲ့ခြင်းရတော့ကျွန်တော်ပြလိုက်တဲ့ခြင်းရ12လောင်း7လောင်းတော့ဆက်ကြည့်လိုက်ရတော့ကြောက်ပြီးလမ်းကြီးရေးကြတာလေအပြေးတဲ့ချိန်မှာပြစ်ခံတာအနာဆုံးတယ်ဆုံးတယ်ဆုံးတဲ့လူကဆုံးတယ်မလို့တဲ့လူကအဲ့ဒီပြစ်ကနေကိုဝင်နေကြတာလေအဲ့မှာတချို့အချီရောတော့ကိုဖြတ်ဆုပ်ကုန်ကြတာကြံမှန်တဲ့လူတွေထိတဲ့လူတွေရောမထိတဲ့လူတွေအချင်းရောမိကုန်တာအဲ့လိုတန်းနေတာကြအပြေးမလို့တာရောတော့ကြည့်တဲ့အချိန်ကတော့အခုအလောင်းမျိုးကိုသူကလည်းဒီလိုတဲ့ခြင်းကိုပုံအောင်လုပ်နေမြင့်ပို့တာတချို့ကကြည်တယ်မှန်ပြီးတော့ပေါင်မှန်တာတယ်မတည်လို့ပြည့်မကောင်းနေပြစ်တတ်တာတယ်တချို့ကကြတယ်ကြည်တယ်မှန်မှန်နဲ့ဒီတိုင်းရှင်းဖန်းကန်တာကိုလိုက်တတ်တာကိုတွေ့ရတယ်အဲ့ဒါတက်တယ်လို့ဂျိုးမဲနေတာအဲ့ဒါလေအရှင်ဖမ်းမိတဲ့လူတွေများတယ်အဲ့ဒါလေပြိုးမဲ့တဲ့မှာတတ်ပြီတာတချို့တွေတနတ်တန်ရအောင်မပေါဘူးဒီတိုင်းဖမ်းခံရတာရိုက်တတ်တာလို့ပြီးလို့ပါစုစုကြောင့်အခုကျွန်တော်ပြုတ်ကြတာကိုလောင်အဲ့ဒီတိုင်းလေအဲ့အဖိုးကြီးနှစ်ယောက်ရဲ့ဒီတိုင်းဒါမှမဟုတ်မပြီးရဖိုးကြီးနှစ်ယောက်ရဲ့တယောက်ကတော့ဒီတိုင်းပြစ်တတ်ထားခဲ့ရတယ်ဆယ်နှစ်ယောက်ပြီးရပ
ါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်9ရက်နဲ့10ရက်နေ့မှာလေကဏီမြို့နယ်ရင်းရွာနီးတော်ရဲကစစ်ပီးဒုက္ခသည်တွေကိုဖမ်းဆီးပြီးတော့အမျိုးသမီးတွေကိုပြန်လွှတ်အမျိုးသား15ဦးကိုစစ်ကောင်စီတပ်တွေကအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့လည်းဒေသခံတွေကပြောထားပါတယ်။တချိန်တည်းမှာပဲတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ဗမော်ဘက်ကစစ်ကူပေးဖို့အတွက်ရှေကူမြို့ကိုရောက်နေတဲ့စစ်ကောင်စီစစ်သည်တော်တစ်စင်းကို KIA ဘက်ကဂျက်ဖြတ်တက်ခိုက်တာတွေပြုလုပ်ခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့ KIA ပညာရေးတာဝန်ခံဗမွီနော်ဘူးကခုလိုပြောပါတယ်
။အဲ့ဒါကတော့တိုက်ပွဲတော့ဘုံကိုကျွန်တော်ဂျာဖြတ်မှဖြစ်တာပေါ့နော်။အဲဒီတင်ပေါ်တွေတက်လာတာတွေကိုဒီတပ်ပိုက်ဆိုင်ရာတင်ပေါ်တွေတက်လာတာကိုကျွန်တော်ကြားဖြတ်ဖတ်မှဒီပြစ်တယ်ပေါ့အဲပြစ်လိုက်တော့ဒီတင်ပေါ်ဘက်ကနေလည်းပြန်ခုခံတုံ့ပြန်နေနေလည်းပြန်ပြစ်တယ်ဆိုတော့အသက်တော့ပြန်ကြတော့ပြစ်သွားတာပေါ့ဟုတ်ကဲ့
ရှေကူမြို့မှာတော့စစ်ကောင်စီကိုစစ်ကူလာပြီးတဲ့တင်ပေါ်တွေမကြခဏဆူလို့တက်ခက်ခံရပြီးတော့ကတာမြို့မှာဆိုရင်လေစစ်ကောင်စီတပ်တွေကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ကတာ PDF တို့ပူးပေါင်းပြီးတော့တိုက်ခိုက်နေတာတွေရှိပါတယ်ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်တွေမှာဒေသခံ PDF တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေအခုရက်ပိုင်းမှာပိုပြီးတော့ဆိတ်လာနေပါတယ်ခင်ဗျာ